မျိုးကံတရာစုကအင်းမီဂျန်ကနေရနဲ့မက္ကဆီကိုနဲ့ကုန်သွယ်ဆိုင်ရာတဲ့ချုပ်ဆိုဖို့ရတဲ့သဘောတူညီချက်ကဘာပေါ်ကကုန်သွယ်သဘောတူညီချက်တွေထဲမှာအကြီးဆုံးနဲ့အကောင်းဆုံးဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်နဲ့သူ့အဆိုအဖွဲ့ဝင်တွေကပြောပါတယ်။အခုရတဲ့တမန်ဝင်သဘောတူညီချက်ကလည်းအမေရိကန်တရာစုနဲ့မြောက်အမေရိကတိုက်တဲ့ငွေနဲ့အလုပ်ကံကြီးလှိမ့်ပြီးဝင်လာစေမယ်လို့သမ္မတထရန့်ကကြိုတင်ဟောကြားထုတ်လိုက်ပါတယ်။ဒါနှစ်ပေါင်းအစ်စ်လောက်ကျင့်သုံးခဲ့တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက် NAFTA ကိုအစားထိုးတဲ့စာချုပ်တစ်ပါ။သမ္မတအင်ဂျူနီစီဦးရမှာသမ္မတထရန့်မင်းငွန်းပြောမှာ NAFTA နဲ့မှာအစားထိုးမဲ့ American, Mexico, Canada သဘောတူညီချက် USMCA ဟာအလုံးစုံသိက္ခာကောင်းမွန်တဲ့သဘောတူညီချက်တစ်ခုဖြစ်တယ်လို့ပြောပါတယ်။နှစ်စဉ်ကုန်သွယ်မှုပမာဏ American Dollar 1.2 trillion လောက်ရှိမဲ့သဘောတူညီချက်ဟာအပြန်အလှန်ညှက်တာမှုရှိစေပုံမှာအခြေခံထားကြောင်းသမ္မတကပြောပါတယ်။မက္ကဆီကိုသမ္မတကဒီသဘောတူညီချက်ကမြောက်အမေရိကတိုက်ကိုကမ္ဘာပေါ်မှာစီးပွားရေးအချင်းချင်းမှုအများဆုံးဒေတာတစ်ခုဖြစ်လာစေတယ်လို့တွစ်တာမှာရေးတယ်လို့ကနေဒါသမ္မတကလည်းဒီသဘောတူညီချက်ကတောင်းနိုင်ငံမိတ်ဆွေဖြစ်မှုပိုခိုင်းလာစေတဲ့အပြင်မြောက်အမေရိကတိုက်နဲ့ပြည်သူအားလုံးအတွက်အကျိုးရှိမယ်လို့တွစ်တာမှာရေးပါတယ်။